ဒီဒုက္ခတဲ့စခန်းနေမှာနေထိုင်ခဲ့ကြတဲ့အိမ်တော်စု55ခုကိုလောဝပိတ်သိမ်းလိုက်ပြီးဒီဒုက္ခတဲ့စခန်းနေမှာနေထိုင်ခဲ့ကြတဲ့အိမ်တော်စု55ခုကိုလောဝပိတ်သိမ်းလိုက်ပြီးဒီဒုက္ခတဲ့စခန်းနေမှာနေထိုင်ခဲ့ကြတဲ့အိမ်တော်စု55ခုကိုလောဝပိတ်သိမ်းလိုက်ပြီးဒီဒုက္ခတဲ့စခန်းနေမှာနေထိုင်ခဲ့ကြတဲ့အိမ်တော်စု55ခုကိုလောဝပိတ်သိမ်းလိုက်ပြီးဒီဒုက္ခတဲ့စခန်းနေမှာ န်3ခုကို9နှစ်အကြာမှာအခုလိုပြန်လည်နေရာချထားနိုင်ခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းမစ္စတာကိုဖီယာနာဦးဆောင်တဲ့ရခိုင်ကြံပေးကော်မရှင်ရဲ့အကြံပြုချက်နဲ့ဒီဒုက္ခသည်စခန်း3ခုကိုလုံးဝပိတ်သိမ်းခဲ့တာဆိုလေပြောဆိုဆိုရာဖွဲ့ရဲ့အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ရဲ့ရခိုင်ပြည်နယ်မြောက်ပိုင်းလုံခြုံရေးအခြေအနေထုတ်ပြန်ချက်မှာဖော်ပြပါတယ်။တချိန်တည်းမှာပဲမွတ်စလင်အများစုနေထိုင်ရဲ့ရခိုင်ပြည်နယ်မောင်တော်မြို့နယ်တွင်အခုတရင်ပတ်တည်အတွင်းတက်ပြတ်ခံရသူတွေကြောက်ဆုံးသူအရေးအတွက်ဟာစိုးရင်ပွဲမြင့်တက်လာတယ်ဆိုလေအစိုးရထုတ်ပြန်ချက်ကဖော်ပြပါတယ်။အစိုးရလုံခြုံရေးစခန်းတွေအကျန်းဖက်တိုက်ခိုက်ခံရတဲ့ပြီးခဲ့တဲ့နှစ်အောက်တိုဘာလကနေဇွန်လ26ရက်နေ့အတွင်းမောင်နှံဒေသတွင်အရပ်သား38ဦးအသက်ခံခဲ့ရပြီးနောက်ထပ်22ဦးတို့ကတော့ပျောက်ဆုံးဒါမှမဟုတ်လည်းဖမ်းဆီးခံခဲ့ရတယ်လို့အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။တချိန်တည်းမှာပဲကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီလည်းရခိုင်ပြည်နယ်ကိုတွားရောက်ဖို့မနေ့တုန်းကပဲမြန်မာနိုင်ငံကိုဆက်ရောက်ခဲ့ပါတယ်ရှင်။